နာဖာအာနာပိုင်တွင်နဲ့တွေ့ဆုံဆွေးနွေးဖို့တွားရောက်ခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ကိုယ်စားလှယ်အဖွဲ့ဟာ KNU ဘိုဌာနချုပ်ကိုအောက်တိုဘာလ9ရက်နေ့ကပြန်လည်ရောက်ရှိလာပြီလို့သိရပါတယ်။ KNU ကိုယ်စားလှယ်အဖွဲ့ကိုဘုံမူကြီးဂျော်နီနဲ့ဘုံမူကြီးဖောဒိုတို့ကဦးဆောင်တွားရောက်ခဲ့ပြီးတော့နာဖာဘက်ကဗိုလ်ချုပ်ရဲမြင့်ကလက်ခံတွေ့ဆုံခဲ့တယ်လို့သိရပါတယ်။ဒီဆွေးနွေးပွဲမှာ KNU ဘက်ကအချက်၄ချက်တင်ပြခဲ့ရမှာ2004ခုနှစ်က KNU နဲ့နာဖာအကြားပြုလုပ်ခဲ့တဲ့နှုတ်ကပတ်သဘောတူညီချက်အပေါ်နာဖာကဘယ်လိုသဘောထားပါသလဲဆိုတဲ့ကိစ္စ KNU ကိုထိုးစစ်စင်နေတာတွေကိုရုတ်သိမ်းပေးဖို့နာဖာစစ်တပ်ရဲ့အတိုက်ခိုက်ခံလူမှုတွေမိမိရက်ရွာကိုပြန်ပြီးအေးအေးချမ်းချမ်းနေနိုင်ရေးကိစ္စနာဖာနဲ့ KNU အကြားကိစ္စအဝဝကိုတစ်ဖက်နဲ့တစ်ဖက်တိုက်ခိုက်ဖြေရှင်းမဲ့အစားဆွေးနွေးပြီးဖြည့်ရှင်းနိုင်ရေးဆိုတဲ့အချက်၄ချက်ကိုတင်ပြခဲ့တယ်လို့သိရပါတယ်။ဒီကိစ္စအပေါ်နာဖာရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲလို့မေးတော့ KNU ပြောခွင့်ရပုဂ္ဂိုလ်ဦးဖရိုမန်းရှာကအခုလိုဖြေကြားပါတယ်
။အတင်ပြတဲ့အခါကျတော့ဒီကျမ်းမဲ့ဒီမဲ့လောက်တဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒါပြီးခဲ့တဲ့ process တွေကိုသူတို့ကြာမကောက်ချင်တော့ဘူးလို့ပြောတယ်။အခြား process အစ်တစ်ခုနဲ့သူတို့တွားဖို့သူတို့ဘောရှိပါတယ်။အဲ့ဒါတစ်ခုပေါ့။နောက်တစ်ခုဒီ position လောက်ကိစ္စရေးဒုက္ခတွေကိုကိစ္စတွေကတော့ရှေ့ဆက်ဆင်းရဲတဲ့အခါမှာတော့ဒီအကြောင်းအရာတွေကိုကျွန်တော်ဆင်းရဲကြဖို့ပေါ့လေအဲ့ဒါတော့သူအဲ့လိုသဘောရှိတယ် SPDC ပဲသာပေါ့လေ
အဟောင်းကိုပြန်မကောက်ချင်ဘူးအစ်စ်ကိုစမယ်ဆိုတော့အဲ့ဒီ process အဟောင်းနဲ့အစ်စ်နဲ့ဘယ်လိုကွာပါလဲရှင
်ကျွန်တော်တို့ကအဲ့ဒါပဲသိနားမလဲဘူးပြောမယ်ဆိုလို့ရှိရင်ဒီလိုဟာမျိုးကျွန်တော်တို့96 99တကကြုံပြီးသူတို့ကဒါနဲ့ငါ့ဆင်ဆုံးပြီးတော့ဥပဒေပေါင်းလည်းမဝင်နိုင်ဘူးဆိုလို့ရှိရင်တော့ဒီကကစမ်းလို့ခေါ်တဲ့ MI ပေါ့လေသူတို့အနေနဲ့ကတော့ကျွန်တော်တို့နဲ့ဆက်ပြီးတော့မဆင်းနိုင်နိုင်ဘူးအဲ့လိုမျိုးဆင်းနိုင်နိုင်တဲ့အတဲကကကြီးကဘာလို့လာလဲစစ်စင်လာမလားဆိုတော့သူတို့ကကလမ်းလည်းမတိပါဘူးလို့သူတို့အဲ့လိုကျွန်တော်တို့ပြောပူတာရှိတယ်ကျွန်တော်တို့ကတော့ကကကြီးနဲ့ဆက်ဆံတာလည်းမဟုတ်ဘူးကကလမ်းနဲ့ဆက်ဆံတာလည်းမဟုတ်ဘူးကျွန်တော်တို့က SPDC နဲ့ဆက်ဆံတာသူတို့နဲ့စကားပြောတာ
ဘူချုပ်ကြီးခင်ညွန့်နဲ့ပြောဆိုခဲ့တဲ့နှုတ်ကပတ်သဘောတူညီချက်ကိုဆက်လက်စောင့်ထိန်းဖို့ KNU ဘက်ကရခိုင်ကတိုက်တွန်းခဲ့တဲ့အပေါ်နာဖဘက်ကလက်ခံခဲ့ပြီးမြေအခုအစ်စ်တဖန်ပြန်ဆမယ်ဆိုတဲ့အတွက်အံ့ဩမိတဲ့အကြောင်းဖရိုမန်းရှာကပြောပါလေ
အခုလည်းကျွန်တော်တို့ပြီးခဲ့တဲ့ကိစ္စမှာလည်းကျွန်တော်တို့အုပ်ဆိုင်ကိုယ်တော်မှာလည်းဘူချုပ်တန်းချီကိုစာရေးပြီးတယ်ဘူချုပ်ခင်ညွန့်ကတို့ရေးယူတော့အောင်ပါလေနော်အာကျွန်တော်ကခရစ်တင်နဲ့ပတ်သက်လို့နှုန်းနှစ်ဖက်ဆက်လိုက်ပြီးတော့စောင့်ထိန်းတင်တယ်ဆိုရဆင်းရဲတင်တယ်လို့ကျွန်တော်ကအဲ့လိုပြောတော့သူတို့အနေနဲ့ကလည်းအဲ့လိုလောက်ကြောက်သူတို့သဘောတူပါတယ်လို့သူတို့ပြောဘူးလေအခုတခါပေါ့လေဒီဘုဇုတ်ခင်ကြီးတို့လောက်ကြတဲ့ကိစ္စတွေအဲ့ဒီ process ကိုကျွန်မလိုက်ကျွန်တော်ဘူးဒီ process တက်တယ်သူတို့လောက်တယ်သူတို့ကျွန်တော်ကလည်းနည်းနည်းလေးအာအတင်တယ်ပေါ့လေအဲကျွန်တော်တို့တက်လဲမရှင်းနေမှုတွေဖြစ်တယ်ဒီကိစ္စပေါ့ကျွန်တော်တို့ဆက်ဆံတာကဘုဇုတ်ခင်ကြီးတို့ကိုပုံကိုရေးရဆက်ဆံတာမဟုတ်ဘုဇုတ်ခင်ကြီးနဲ့ပုံကိုရေးရစကားပြောကြတာမဟုတ်အဖွဲ့အစည်းအနေနဲ့လုပ်ကြတာဖြစ်တော့အခုတို့အဲ့ဒီ process ကိုပြန်မလိုက်ဘူးဆိုတော့ကျွန်တော်တို့လည်းနည်းနည်းထူးဆန်းနေလို့ထင်တယ်ကျွန်တော်တို့က
process အစ်စ်ကိုစမယ်ဆိုတော့ဒီ process အစ်စ်ကဘာလဲဘယ်တော့စမလဲဘယ်လိုအနေထားမျိုးနဲ့စမလဲဆိုတာတွေကိုရှင်းပြတာမျိုးကိုရှိပါသလားရှင
်တို့ဘာမှမပြောပါဘူးသူတို့ကဒီလိုကိစ္စတွေကပြီးပြီတော့အစ်စ်ကျွန်တော်ထားပြီးတော့ဆက်လုပ်ပြီးတော့ဆွေးနွေးကြပါသေးတယ်တဘောလဲအတိတ်ကခွင့်စလို့ရပါလိမ့်မယ်ထင်တယ်
အခုလို KNU ကဒီနာဖအာနာပိုင်တွေနဲ့တွားပြီးတော့ဆွေးနွေးနေတဲ့အချိန်မှာ KNU နဲ့နာဖကြားတိုက်ပွဲအခြေအနေတွေဘယ်လိုရှိပါသလဲရှင်
။တိုက်ပွဲကတော့ငိုတိုင်းပဲဆက်ဖြစ်နေတယ်။အဲတိုးလာတယ်လို့ပြောရမှာပေါ့လေ။ Missionary Conflation ကိုတွားမယ်ဆိုရင်တော့ဒီလိုဆက်ချင်ရေးဆက်လို့တော့မတင့်တော်ဘူးခရဲအချက်တော့ကျွန်တော်တို့အနေနဲ့ကတော့ပြောရမှာပဲ။အဲဒီဘက်ကလည်းသူတို့ကတိုးစစ်တူကိုမရပဲနဲ့ဆက်ပြီးတော့အခုလို့ကျွန်တော်တို့လည်းလူတို့လည်းတိုက်အကုန်လုံးလိုက်တိုက်နေတော့ကျွန်တော်တို့အနေနဲ့ကတော့ခုခံသွားမှာပဲ။အဲ့ဒါကတော့ရှိတယ်။နာဖအနေနဲ့တကယ်ကြည့်နေတာကိုတကယ်အတိအမှတ်ပြီးတော့လှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်ဖို့လိုပြီးလို့ကျွန်တော်အဲ့ဒါလိုပြောချင်တယ်ဗျ။